Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေ။ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် View American တန်ကနေ2022ခုနှစ်အောက်တိုဘာ9ရက်ဇာတာရီနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းဒိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တပ်မင်္ဂပုတ်ကိုဒေါ်ဆန်းစုကြည်နဲ့ရှောင်းတန်တွေတို့အမှုဒီကနေ့ကျနာဆက်စည်းခဲ့ပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတိတ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့ရှိနေသေးဖြစ်တယ်လို့ပြစ်ခတ်ဖောက်ခွဲမှုတွေလည်းဆက်ရှိနေပါတယ်စပ်ပေဆိုင်ရာနိုဘယ်ညင်းရေးဆုကိုတန်ဆန်းနီးယားလူမျိုးစာရေးဆရာရရှိသွားပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်သားနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ ASEAN 2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီ
းကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တဦးတယောက်ဒီအဖွဲ့အစည်းတယောက်ခန်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာဒီဟာတွေကို
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းမျိုးနယ်တချို့မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတခါလွိုက်ကော်မြို့နေရာတချို့မှာလက်နက်ကြီးကြီးကြတာကြောင့်ရဲသားတချို့တည်ဆုံးခဲ့တာပါဝင်တချင်းပြည်နယ်ဖားကန့်မြို့နယ်တွေကလီရိုလမ်းပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းတွေမတိုင်ခင်အခုအရင်ဆုံးတော့ခြေတော်ရင်းနေ့ညနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးထမောင်သန်းတို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းတန်တဲ့အပါအဝင်၅ဦးအပေါ်ဆွေးချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်31ခန့်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာဆစ်ဆီးခဲ့တာမှာတရားခွင်နဲ့ပတ်သက်လို့အပါသတင်းမှမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေအပေါ်ဆွေးချက်တင်ထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးအထူးတရားရုံးတွေမှာကြားနာဆစ်ဆီးတာတွေပြုလုပ်နေတာမှာကြားနာမှုပြည်တိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားမှုလားအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလေရှိပေမဲ့လည်းဒီကနေ့မှာတော့ရှင်းနေတဲ့ဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့မရခဲ့ပါဘူးနေပြည်တော်မှာစတင်ဆစ်ဆီးနေတဲ့ဒေါ်အောင်ဆန်းစုကြည်ကိုဆွဲထားတဲ့အဂတိလိုက်စားမှုလင်းမှုကိုတော့အောက်တိုဘာလ10ရက်မနေ့ပြန်တောက်ချနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်ဆစ်ဆီးသွားမှာဖြစ်ပြီးတရားလိုပြတဲ့တဲ့အဖြစ်ထွက်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းတင်းကိုရှင်းနေတွေကပြန်လည်မေးခွန်းနေကြဖို့ရှိပါတယ်ဒေါ်အောင်ဆန်းစုကြည်ဟာပုဂ္ဂိုလ်တင်းကိုဥပဒေပုံမှန်10ဆက်သွေးဥပဒေပုံမှန်69ရသက်ကြီးပုံမှန်ဥပဒေပုံမှန်905ခွေတဘာဝဘေးရန်ရဲ့ဆင်ရန်စီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့နှမှုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်31ခငယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း7မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ဒါ့အပြင်အဂတိဆိုင်ရာနောက်ထပ်အမှု3မှုထပ်တိုးတရားစွဲဖို့လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ရှင်းနေတယ်ကပြောထားပါခင်ဗျာ
ငွေလုံးအကြတဲ့ကိုကင်တွယ်နေပြီးဈေးတွေကဘိုးပန်ရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ကိုရောက်နေပြီလို့စစ်ကောင်စီကခံထားတဲ့ဘိုးပန်အခြေခံရရှိကြီးတူကပြောပါတယ်။ဒါပေမဲ့မြန်မာချက်ကွေရဲ့တန်ဖိုးက60ရာခိုင်နှုန်းကျော်ရော့နေသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့အာဏာသိမ်းပြီးကလေးကစီးပွားရေးကျဆင်းလာခဲ့တာဟာပမာဏအားဖြင့်60ရာခိုင်နှုန်းနေသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကပြောခဲ့ကြပါတယ်။ပုဂ္ဂိုလ်ကရရှိခဲ့တဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘူပန်ကပြန်ထမ်းသတ်မှတ်ခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချပေးပါလိမ့်မယ်လို့ဘူပန်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ပုံမှန်ဖြစ်တဲ့ဈေးနှုန်းကိုပြန်ချလာနေပါတယ်လို့ရိုက်တာသတင်းဌာနကဖုန်းနဲ့ပြောခဲ့တာပါ။စီးပွားရေးပြဿနာတွေဖြစ်ရတာဟာပြည်ပအကြောင်းချက်နဲ့ကိုဗစ်ကာယရောဂါကြောင့်ဖြစ်တယ်လို့စစ်ကောင်စီကပြီးခဲ့တဲ့ပတ်ကပြောခဲ့ပါတယ်။ဈေးကွက်နဲ့ဒေါ်လာငွေလိုအပ်ချက်ကိုဘူပန်ကဖြည့်ဆည်းမပေးနိုင်ဘူးလို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပြီးနိုဝင်ဘာဒီဇင်ဘာမှာပို့ကုန်ပြတ်တက်လာတဲ့အလားအလာကငွေလဲနှုန်းကျမှုအထောက်အကူဖြစ်စေလိမ့်မယ်လို့ဥဝင်းတော်ကဆိုပါတယ်။အာနန်သိပြီကဒေါ်လာ1395ကျပ်ငွေလဲနှုန်းဟာဒီနှစ်စက်တင်ဘာလ28ရက်နေ့မှာ2000အထိဖြစ်ခဲ့ပါတယ်။နိုင်ငံခြားအရာငွေကိုဘူပန်ကမထုတ်ပြန်ခဲ့ပေမဲ့2020ခုနှစ်ကုန်ထိ
ဒီမနက်ကနိုင်ငံခြားအရာငွေက6.2ဘီလီယံရှိခဲ့တယ်လို့ကမ္ဘာပါဆွေးများကပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လတုံရောက်လာတဲ့အချိန်မှာနိုင်ငံတော်အကြံဖက်ပေါက်ခွဲမှုတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေသလိုဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏိအထိရှိနေသေးပါ။ အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းရန်ကုန်မြို့ကိုရောက်ရှိနေခြင်းလုံခြုံရေးတင်ကြပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရွှေကုန်တိုင်းမြို့ပေါ်အနီးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်ဒေသုံတန်ရရတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆေးမှုတွေပြုလုပ်ခဲ့တယ ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီကနေ့က ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီကနေ့ရဲ့ဒီက ချင်းပြည်နယ်ဖားကမြို့ကဒီကနေ့စစ်အာဏာရှင်စတင်ဆန္ဒပြပွဲမှာတော့ဒေသခံတွေထောင်နဲ့ချီပါဝင်ခဲ့ကြပါတယ်။အလားတူပဲစကိုင်းတိုင်းအတွင်းကမုံရွာ၊ကလေးမြို့၊ရင်းမပင်၊ရွှေဘိုစတဲ့ဒေသတွေမှာစစ်အာဏာရှင်စတင်ရေး NUG အမျိုးသားညီညွတ်ရေးအစိုးရထောက်ခံရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုကူးစက်သူနဲ့သေဆုံးသူအရေအတွက်အနှဲငယ်ရောချသွားခဲ့ပေမဲ့ကူးစက်သေဆုံးမှုတွေကတော့အခုချိန်ထိရှိနေသေးပါစစ်ကောင်စီကျမ်းမာရေးဝန်ကြီးဌာနကဒီကနေ့ည၈နာရီမှာထုတ်ပြန်ခဲ့တဲ့စည်းရုံးအရလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆန်းသတ်မှုပေါင်း 18,928 ဦးကိုစစ်ဆေးခဲ့ရမှာ 1,394 ဦးမှာရောဂါပိုကူးစက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ36ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတာကြောင့်အခုချိန်အထိသေဆုံးသူစုစုပေါင်း 18,034 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID-19 တတိယလိုင်းတွေအမေရိကန်ရောဂါပိုကူးစက်သူနဲ့သေဆုံးသူရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာတဲ့အများကြီးပုံများနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိသတ်ဖွဲ့စည်းတွေကပြောကြပါဗျ။ကျွန်တော်ကပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းကူးစက်သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးအခုချိန်မှာအဲ့ဒီကူးစက်သေဆုံးမှုအရှိန်ရောကျလာနေပြီဖြစ်ပေမဲ့ပြည်သူလူထုအကြဒီရောဂါနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုတွေရှိနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့စကီးသွားတွေအပေါ်မှာပြည်ဝင်ခွင့်ယာယီကန့်သတ်ချက်အားလုံးကိုစက်တင်ဘာလ30ရက်နေ့ထိထုတ်ပြန်ထားတာကနေအောက်တိုဘာ31ရက်နေ့ထိတိုးမြှင့်တက်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ထားပါတယ
်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ် UNHCR ရဲ့အကူအညီနဲ့တနည်းလူ900ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ပြီးအင်ဒိုနီးရှားနိုင်ငံဟာဂျကာတာမြို့တော်ဒုက္ခသည်များကာကွယ်ဆေးထိုးရေးအစီအစဉ်ကိုကျန်းမာပရေးနေ့ကတိုးချဲ့လိုက်ပါတယ်။ Sinopharm COVID-19 ကာကွယ်ဆေးပထမအလုံးကိုရရှိကြတဲ့ဒုက္ခသည်အများစုကအာဖဂန်နစ္စတန်နိုင်ငံကဖြစ်တယ်လို့ UNHCR ကပြောပါတယ်။ COVID ကကြီးမားတဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်ကတော့ပြောပါတယ်လို့အာဖဂန်နစ္စတန်ကဒုက္ခသည်တူဖြစ်သူ AbduKM Muhammadi ကပြောပါတယ်။မပုံတင်ထားတဲ့ဒုက္ခသည်ပေါင်း 13,400 အနက် 2,400 ပဲကာကွယ်ဆေးအပြည့်ထိုးထားပြီးပါပြီလို့ UNHCR ရဲ့ကိုယ်စားလှယ် Anne May Mann ကပြောပါတယ်။ဘယ်တော့ဒုက္ခသည်အားလုံးကာကွယ်ဆေးအပြည့်ထိုးပြီးမလဲဆိုတဲ့အချိန်စရာကိုတော့ UNHCR ကမပြောပါဘူးခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိပိုင်းဒိုမီတာ31 kHz 938ညာပိုင်းဒိုမီတာ32 kHz 9309ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွင်မှာဟိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ပြည်မေကန်တက်ကနေကြာတာပတိနေညပိုင်းတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဥရောပတိုက်တွင်လူတက်မှုလုံခြံတပ်ဖြတ်ဖို့ကြံစည်မှုနှင့်ဖောက်ခွဲမှုတွေအပါအဝင်ရုရှားနိုင်ငံရဲ့တချို့လုံမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေတိုးမှာမိတ်အဖွဲ့မှရှိနေတဲ့တန်တမန်တချို့ကိုနေတိုးကပြည်နယ်လံပေးလိုက်ပြီးနေတိုးမှာရှိနေတဲ့ရုရှားလေလာသူအရေးအတွက်ကိုလည်းထက်ဝဲရွှတ်ချသွားမယ်လို့ဥရောပအရာရှိတွေကပြောပါတယ်ပြည်နယ်လံပေးခံရတဲ့ရုရှားတန်တမန်တွေအနေနဲ့ Brussels မြို့ကနေဒီလကုန်မှနောက်ဆုံးထားထွက်ခွာပေးရမှာဖြစ်ပါတယ်နေတိုးဌာနချုပ်မှလက်ရှိလွတ်လပ်နေတဲ့ရုရှားတန်တမန်နေရာနှစ်ခုကိုလည်းအစားထိုးခါတော့မှမဟုတ်ဘူးလို့နေတိုးအရာရှိတွေက VOE ကိုပြောပါတယ်ရုရှားတန်တမန်ရှိဦးကိုတရားဝင်အသိအမှတ်ပြုလို့နေတိုးကပြန်ရုပ်တင်လိုက်တဲ့အပေါ်ရုရှားလွတ်တော်အမတ်တွေကချက်ချင်းဆိုသလို Bitting, Shuncha Lajabare, Dizin Guru, Bitting Chisai, Skying the Rintanaga, Uzwa Chinja Kerava, Rashabaka de Kisa will let Tumpian Tamelu, Rasha Lutomatica Piobeme, Moscow Machine, Uyopa Tanabanego, Tampian Pinin and Piramu, Pichima, Pimava, the Kisa Nepatelu, Rashane, Anangani, Jasa Sandy, Pumu, Sua Twazin IP, Ajinsi Ikitonga Chini, Mu Sayo Twazin and Barakna.
Did they tell the door, Mambiakusle, Pekonga, Taiwan Wooding and Picosu like that when Gugula? ဒီခီးစဉ်ကိုဝေဖန်ထားတဲ့တရုတ်နိုင်ငံဟာအမျက်ထွက်လာွယ်ရှိပါတယ်။ရခိုင်ကာကွယ်ဝင်ကြီးအလဲရစ်ချက်ဟာငားရကြခီးစဉ်ဖြစ်ပါရီမာရှိတဲ့တရုတ်တန်ရုံရဲ့သတိပေးချက်တွေကြားမှာထိုင်ပေကိုဘိုလူနေကရောက်လာခဲ့တာပါ။ပြည်သက်နိုင်ငံကတရုတ်ကိုတရုတ်ဝင်အသိမှတ်ပြုထားပါတယ်။ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့နယ်မြေအစိတ်ပိုင်းဖြစ်သဘောထားတာပါ။တရုတ်ပြည်သက်ဆက်ဆိုင်နဲ ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုချီးမွမ်းပြီးတက်ကြွလှုပ်ရှားမှုအင်အားစုတွေကိုတလွဲ့အချက်ပေးလိုက်ရာရောက်တယ်လို့လဲဆိုထားပါတယ်။ဒါပေမဲ့ထပ်လို့တော့မှရစ်ချတ်ဟာဖီအားတွေများနေပြီပဲမဆုံးမနေပဲတတိယအကြိမ်ဖြစ်ထိုင်ဝမ်ကိုရောက်ရှိလာတဲ့အတွက်ကျမတို့ကစိတ်လှုပ်ရှားဝမ်းသာပါတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကဆိုပါတယ်။
ဟောင်ကောင်ကျွန်းပေါ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုချီးမွမ်းပြီးတက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထောင်ချပေးတဲ့နောက်အာဏာပိုင်တွေကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုဖိနှိပ်ချီးမွမ်းမှုအခြေဥလဲလာနေပါပြီ။ဟောင်ကောင်မှာတင်းကျပ်ဖိနှိပ်ထားတဲ့ဥပဒေတွေပြန်ထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ကအထင်ကြီးကလူမှုအဖွဲ့အစည်းအတော်များများဖျက်သိမ်းနေကြပြီဖ
အစိုးရကိုစန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုလည်းပြင်ပထားမိလိုက်တာကြောင့်ဟောင်ကောင်ကဒီမိုကရေစီအရေးလှုပ်ရှားမှုတွေဟာကျတန့်နေပါတယ်ခင်ဗျာဒီနေ့အတွက်စာပေနိုဘယ်ဆုကိုတန်ဆင်းရနိုင်ငံကနေယူကေနိုင်ငံမှာရွှေ့ပြောင်းနေထိုင်နေတဲ့စာရေးဆရာကြီးအဒူရာဇက်အနာကရရှိသွားပါတယ်အခုလိုကြေညာလိုက်ပါတယ်
The Nobel Prize in Literature for 2021 is awarded to the novelist Abdul Razak.
ပြည်ထောင်စုကကိုလိုနီ1963ခုနှစ်မှာ လွတ်မြောက်လာပြီးတဲ့အခါမှာတော့ တော်လိုင်းတရားနဲ့ကြုံလာရတဲ့ ဆရာကြီးဂါနာတို့ရဲ့မျိုးနွယ်စုဟာ အဖိနှိတ်ခံခဲ့ကြရတာပါ အစုလိုက်အပြုံလိုက်တတ်ခါပြီးတဲ့နောက်မှာ တိုက်ပြည်ကထွက်ပြေးခဲ့ကြတာက UK ကိုရောက်သွားခဲ့ရတာဖြစ်ပါတယ်
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဥတ္တမောင်သန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အာဆီယံနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတယ်မှာမြန်မာနိုင်ငံရဲ့ အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလား။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့တပ်တနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့ချုပ်စိတ်ပြက်နေကြတာပါ။ဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိအွန်လိုင်းကနေကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံလက်ကြောက်ကထဘူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးတန်တမန်အာရီဝန်ယူဆော့ကပြောထားတာပါသူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့အစ်စ်ကောင်စီကိုတောင်းဆိုထားပါတယ်ဒီနေ့မှာတော့မြန်မာနိုင်ငံတက်တနာကိုလူပုဂ္ဂိုလ်တူတူတယောက်တွေ့ဆုံဆွေးနွေးအဖြစ်ရှာလို့မရဘူးလို့အစ်စ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တူတူတယောက်ဒီအဖွဲ့အစည်းတယောက်ထဲနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာကြာဒီအရာတွေကို ที่นายงานเราอยากได้เงินบุกกองกองทัพสุจริตยาวแค่ไหนด้วยส่วนมือจากที่เช่นไปรู้เช่นนายงานรู้ยองจีเย่ไอยองจีมูฮะจะเราเปลี่ยนนะยังเปลี่ยนยองจีมูรู้ว่าจะเราเปลี่ยนแต่เราจะเราเปลี่ยนนี่อะไรจะเอาไว้เปลี่ยนมองมาในงานทำไมถึงจะกูจีมาในงานเย่ที่เช่นอะไรที่สั่งกูจีถ้าเราอาการแบบนี้ถูกกูไปสั่งอาการแบบนี้เราเดือดร้อนก็เนี่ยเป็นยังงงลงมาอาทิตย์อาทิตย์มาจะเราต้องดูยังไงอาชีพเด้
ไอ้ไงอะตาเจเจเป็นอาภาพิเชษปุจมุจิไม่เอาแรงกูเทดีสิวิมาเพย์ผู้อุติสุนุนี่เรื่องลูกปุ่นนั่นดูเรื่องไงใจวุ่นจีก้าเจ้าแก่ปีเรน่าคุโรต้องเปลี่ยนอะไรด่าเลยเทปาร์เร่ตัวเดิมมุ่งมิชี่เองอาเซียนเทดีสิวิบะกูเสกเอาเสียอุตตาปาวงเซบุเข้มแม่ลูกลิชานี่ไงใจวุ่นจีไซฟูดินอับดุลลากาเล่ตินลานี่ก้าเทตามาเยี่ยกบาร์เร่ที่เกิดอ่ะพ่อแม่ไงเช่นยังจะวิมาสวยมุกุลกายนทาร์เร่อาเซียงอ่ะคุโรมิโอเทดีสิวิ ဲ့ ISP ကညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုမြင်ပါတယ
်။ဒါအဲ့တော့အာဆီယံကသူ့ရဲ့ regional grouping ပေါ့ဗျာဒေသဆိုင်ရာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်။အဲ့တော့ဒီမြန်မာပြည်အရေးကိုဝင်ရောက်မဆောင်ရနိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြားရတော့မယ်ပုံစံမျိုးဖြစ်လာတာပေါ့ဗျာဒါကလည်းတစ်ချက်ပါ။ဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကျတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာ။ဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်လည်းဟိုကဘာရနေအောင်ပဲကိစ္စမျိုးဗျာ။တဘောကဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်။ပြန်သွားမယ်နောက်တစ်ခါထပ်လာမယ်။ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရသေးတယ်လေ။ဆိုတော့အဲ့လိုရတဲ့အနေထားတော့မှမလုပ်ဘူးဆိုတဲ့အခါကျတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုဖတ်တဲ့အနေထားမျိုးရှိတာပေါ့ဗျာ။အဲ့တော့နောက်ပဲဆုံးမှရောဒီလိုစဉ်းစားရတဲ့ဟာမျိုးလေးဖြစ်လာတာပေါ့နော်။
မြန်မာနိုင်ငံပြည်ထောင်စုရှိရေးအတွက်အာဆီယံရဲ့အဖြေရှာချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲစောင့်ရွက်လာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်
။ပြောချင်တာကတော့ကျွန်တော်မြင်တာအခုချိန်မှာဗျာဟိုအာဆီယံ M1 လာဖို့တိုက်ခတ်နေတဲ့ကိစ္စမျိုးပေါ့နော်။နောက်တစ်ခုကကျတော့ဘာဖြစ်လို့မရှိနိုင်ရတာဒီလောက်ထိခတ်နေတယ်လဲဆိုတဲ့အနေအထားတော့ကျွန်တော်သိချာမသိဘူး။ဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျာ။အခုအနေအထားမှာအနောက်နိုင်ငံကြီးကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှိကလောက်ပါဆိုပြီးတော့ခိုင်းနေတာလေ။ဆိုတော့အဲ့ဒီအနေအထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးတွေလက်ရှောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာနိုင်တယ
်။ကုလသမဂ္ဂအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင့်အဖော်ဆောင်ရည်ကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွင်းနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်၅ချက်အတိုင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ
။ကိုကျကျော်သိန်းပြောပြသွားတာပါ။အခုတစ်ခါတော့ခရီးပြည်နယ်လိုက်ခေါ်မြို့ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြန်လည်တိုက်ခိုက်မှုတွေရှိထားတဲ့ခရီးပြည်နယ်လိုက်ခေါ်မြို့စင်မှာမနေ့အောက်တိုဘာ6ရက်နေ့ညကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်နဲ့ဘယ်အဖွဲ့ကြားတိုက်ပွဲဖြစ်ပွားတာလဲဆိုတာဒေသခံတွေမသိကြပေမဲ့စစ်တပ်ရှိတဲ့နေရာဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေလိုက်ကော်မျိုးရက်ကွက်တချို့ပေါ်ကျခဲ့တဲ့အတွက်အရသာတူတေဆုံးပြီးတော့ကလေးငယ်အပါဝင်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်လက်နက်ကြီးကြီးကျလို့နေတချို့လည်းပျက်စီးခဲ့ပါတယ်။ဒီအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့မှတ်များစွာအောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့ညကလိုက်ကော်မျိုးအထွတ်ရေနီကန်ဧက600နဲ့နံပေါ်1ရက်ွက်ဖက်မှာည9နာရီကနေည9နာရီအထိပြစ်ခတ်တံတွင်ကြားရပေမဲ့ဘဲအဖွဲ့ဝင်ချမ်းမှတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိဘူးလို့ဒေတာခန်တွေကပြောပါတယ်။ဒါပေမဲ့စစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေလူနေအိမ်ဘက်ကိုကြားတဲ့အတွေ့အရသာတူတည်ဆုံးခဲ့တဲ့အပြင်ကလေးငယ်အပါအဝင်10ဦးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဒီကနေ့မနေ့လိုက်ကော်စေယုံကြီးကိုပို့ဆောင်ပေးခဲ့တယ်လို့အကူအညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူကပြောပါရည
်။အလုံးစုံ7ယောက်1ယောက်ကပြေတယ်10ယောက်ကထိတယ်။ဘာဆူးညံတာလဲသမီးလေးတဏှာမကောက်တင်နဲ့ကြာတော်ကြာတယ်။လက်နဲ့ကြီးတွေလက်နဲ့ကြီးတွေထူးလဲကြလဲတုံးတုံးပဲ။လက်နဲ့ကြီးတော့လက်နဲ့ငယ်ရောလက်နဲ့အလတ်ကောတောက်တောက်ပြစ်နေကြတာကျတူဂလကောမျိုးတောင်ဘက်ကဖြစ်တာပေါ့။ဒီမျိုးအတွက်တောင်ဘက်ကတက်တီမှာဖြစ်တာပေါ့။တက်တီနဲ့အဲ့ဒီဘယ်သူနဲ့ဖြစ်လဲတော့မသိပါဘူး။ဒီဆုံးတဲ့လူကဒီလိုသူတို့828မှာမအိုက်ဘုံကြတာပါဗျ။အဲဘုံစားဆင်ထွက်လာပြီးတော့မှသူ့အိမ်နိုင်ရင်ပေါက်လို့မသူ့အထိသူကလေးလေးငါးနှစ်ရတယောက်စားပြန်ခဲ့တာပေါ့
။စစ်တပ်ရှိတဲ့ဘက်ကပြစ်လိုက်တဲ့လက်နေကြီးလက်နေငယ်တွေထိမှန်လို့ပြည်သူတွေရဲ့နေအိမ်တချို့လည်းပျက်စီးဆုံးရှုံးခဲ့တယ်လို့အကူအညီပေးခဲ့တဲ့နောက်မြို့ကန်တူက VOE ကိုပြောပါတယ်။
ဒ
จนเราว่าแล้วลูน่าตัวข้อขัดจรอดีไอ้ว่าเปียสีมูอดีจารอจนเราเอาที่เราไม่ได้เอาวะเนาะดีแล้วว่ามาเต็นท่าได้เนี่ยส่วนเนาะเลี้ยงอาศัยลงเราที่เราเองเนี่ยเดียวเองจีเดียวบ่เนาะที่กองเนี่ยเปล่าเอาพี่เด็กต้องจริงหรือจริงเราชีวิตพี่ละเอาแก่พม่าจีเป็นพี่ละเปล่า
มันนี่ยังกับที่ขมุนเนี่ยพัตตาปีโรกี่ยนี่อนุตากาโกยิตกี่ยนดีเอฟการอตรวจพ่วยวินเนตไปพูดถึงดามชีดลูเบย์พ่วยเนี่ยพี่เดสุราตีพิวมาพิโยนัยดีบุลูตรีนเปียนใจดาวน์ชีดูดูกาฟิวิกุพิโยบาร์เอตัวพ่วยก็จำนวนโลกเคนดีเอฟเนี่ยพี่เดสไปพูดถึงจำนวนโลกเคนดีเอฟเนี่ยความนิรุมันนี่ยังเลยเนาะจำนวนโลกเคนดีเอฟเนี่ยพี่เดาโมโหเดตัวจำนวนที่ชาบิดูเนี่ยพี่เดสุดเด็ดดีเลยจำนวนโลกยันนี่ที่ตีพิลูมีอะไรอยู่
ဒီတော့ကျွန်တော်တို့ရဲ့ဒီကနေ့ရဲ့ပြည်ရှင်ပုဒ်ဟူးနေ့ညကလွိုက်ကော်မြို့ရင်းနီကံမှာစက်တဘာ၁၃ရက်နေ့ကလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ဝင်ချမ်းမှာပြန်လည်ပြစ်ခတ်မှုတွေအတွင်းအယက်သားတဦးတနက်တန်ရရခဲ့ပြီးနေနီလည်းပျက်စီးခဲ့ပါတယ် တိဒါကန်ကာကွယ်ရေးတပ်တွေအဲ့ဒီဘက်မှာရှိနိုင်တဲ့အခြေအနေစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ကြေးရွာဘက်ကိုအစစ်မပြတ်ပစ်ခတ်လို့ကုန်းသာရွာကနေအိမ်ဆယ်လုံးလောက်မီးလောင်ပျက်စီးသွားတယ်လို့ရွာ၆ရွာထက်မနည်းအိုးအိမ်ဆွန့်ပြီးတော့တောတောင်နေထဲမှာထွက်ပြေးနေရတယ်လို့ဒေသခံတွေကဗီအိုအေကိုပြောထားပါတယ်
စစ်တပ်အာဏာသိမ်းမှုကိုတနင်္ဂနွေနေ့အတိုင်းတန်တဲ့ခုခံကျွန်းလှန်ဖို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရကစက်တဘာ9ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်းကရင်နီနယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြင်းထန်လာပြီးစစ်ကောင်စီတပ်တွေဘက်ကအင်အားတိုးဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။မမရသတင်းအောင်ပြပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲအကြောင်းကိုပြောခင်မှာအခုတခါ Yagwe, PDF, Puru, Taipwe, Pinida, Naya Sini Babi. Sagain Degabe, Miao Mune, Baga, Ti, Arigule, Sitaga, Wimido, Shapuari, Lonely Bare, Sagain Baga, Chini, Pizongu, Yanguga, Lare, the name of Machi, Gambido, Kun, Ninjanga, Biobabi, Mapimaria.
Sagain Mingi, Mune, Rega, Ti, Ara, the Chugu, Sitaga, Winshavide now, Maniga, Autoba, Chowyanine, Dingle, Kunayani Roma, Sitane, Mingi, Didagan, Gawaye, Mingi, PDF, Apuru, Taipwe, Pikerello, Mingi, PDF, Dawin, Shidu, Duga, Biobare.
มันนี่ก็ขึ้นดาก็ตัวดีเต็มโนเบียมันนี่ก็ตัวอนาคตองค์เนี่ยก็ดีเต็มโนบ่ไอ้บักก็ชื่อเดียวว่าง่ายกว่ากูดีอย่างที่ดีแต่ส่วนนี้ก็กองนี้ก็ถ้าดีมาหมู่นี้ง่ายกว่าตัวนี้ที่สิ่งอะไรอย่างเงี้ยไอ้อยู่ไอ้กองดีอย่างเงี้ยถ้าดีเนี่ยมีชื่อเนี่ยถ้าดีอ่ะถ้ามาไอ้ตัวชื่อเดียวตัวนี้ก็ก็ เราที่ใจใจอะไรดูแต่ก็ดีงามเท่านั้นดีตาบ่ดีงามเพราะว่าเราไม่ต้องดูดีตาก็ดีเนี่ยนั่นคือดีเลยคนเราเนี่ยตัวแต่ตัวชุดเดียวดีอะไรกูตอนนี้ยังไม่ได้มาดูดีซาก็ซาดีอะที่เราไม่รู้เนี่ยเดี๋ยวมาเองอ่ะดีตรงไหนก็ดีมาซาดีว่าเราดูเช่นอะไรก็ดีอะไรกูชีวิตมุ่ยอะไรตัวนี้เนี่ยยังเสียดายใจเลยสิ่งอะไรกู
ဒီလိုဒီရတဲ့လောက်ကတော့ဒီကျွန်တော်တို့မိမိမှာကူပီဒီအက်ပြည်ပြီးအားကောင်းလာတဲ့အတွက်ကျွန်တော်တို့အခြေကုတ်ထားတဲ့နေရာတွေကိုလည်းဒီချင်းနေနေကျွန်တော်တို့တနေ့နေ့ထွက်နေတာပြည်ရတယ်။စကိုင်းတိုင်းတွေကအဲ့ဒီဒေတာတွေဘက်မှာစစ်တပ်နဲ့ဒေတာကန်မင်းကြီးကာကွယ်ရေးအဖွဲ့တွေကြားမကြာခဏပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။အဲ့ဒီဒေတာဘက်မှာစက်တင်ဘာ 29ရက်နေ့ကလည်းကနီနဲ့မင်းကြီးမှာစစ်တပ်ကပါလာတဲ့ဆက်လေကို PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကခြေရွာတွေကိုစစ်တပ်ကအခုရပိုင်းတွင်ဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်။မြောင်မြို့နယ်၄မိုင်ပဲဝေးတဲ့မင်းတန်းရွာမှာဗုဒ္ဓဘုရားညဏ်တွေကစစ်ကောင်စီနဲ့နှီးစပ်သူနှစ်ဦးအသက်ခံရပြီးတဲ့နောက်မှာမင်းတန်းရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးနေတချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။မင်း
အဲ့လိုလည်းမဟုတ်ဘူး။အဲ့ ရှုခံရတဲ့အိမ်ကတလန်ရှင်းလေးရဲမှာလည်းမပါဘူးဒါမှမကြည့်ဘူးပဲအဲကြည့်ရတာရောတော်ပြီးတိတ်ချောင်းတယ်မခုသူတို့အိုက်ရွာမှာပဲတင်းရတယ်တဆွဲမယ်လေညောင်ဘက်ကကြည့်ရွာရဲဝင်နေမွေးလေရောဟိုနေ့ကမနေ့ရတော့ပေါတော့ပေါတော့မွေတယ်တည့်ရထဲပဲပေါတော့တည့်ရမွေတယ်မွေးပြီးပြီနောက်ရကျတော့မင်းနဲ့မွေတယ်မင်းနဲ့တည့်ရထဲပဲစူပေါ့ပင်ညောင်ရဲ့စီပဲစူပေါ့ပင်လို့တခါမွေတယ်ညောင်မျိုး
ဒီကနေ့ကျွန်တော်တို့ပြည်ရဲ့ပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်ကိုပြည်သူလူထုရဲ့အသက်အရွယ်က
ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းလီဒိုလမ်းမပေါ်မှာဒီကနေ့အောက်တိုဘာ9ရက်မနေ့ပိုင်းကစစ်တပ်စစ်ကြောင်းကိုကချင်လက်နက်ကိုင် KIA ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။လီဒိုလမ်းမတလျှောက်မှာစစ်တပ်နဲ့ KIA ကြားပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေစတင်ခဲ့ပြီးတော့ဒီရက်ပိုင်းမှာတော့နေတိုင်းနေပါဖြစ်နေတာပါ။ရန်ကုန်ကလာတဲ့ကချင်တိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စတေမာလာဒုတိယဘက်ကစပြီးကချင်ပြည်နယ်တနိုင်းနဲ့ရှင်ဘွေရံကြားလီဒိုလမ်းမှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေစဖြစ်ခဲ့ပြီးတဲ့နောက်လီဒိုလမ်းမတကြောမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေတာပါဒီကနေ့အောက်တိုဘာ10ရက်မနေ့ပိုင်းကလည်းဖားကန်မြို့နယ်ဝါရဇွတ်ကျေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတူက VOA ကိုပြောပါတယ
်ဝါရဇွတ်ကျေးရွာအနောက်ဘက်ပေါ့လူကြီးကကျုပ်ကြတာပေါ့နော်ကျုပ်ကြတာဝင်းချင်းပေါ့ခင်ဟာကုန်းကြီးပြဖြစ်တာတော့ဗျာဝါတော်တော့ကွာဒီမဲ့ပိုင်းသိနေရလေခုနကချက်ချက်လောက်လို့ရှိရလူလူလည်းလက်ကြီးရောအတေးပေါ့အဲ့လိုဟာအပြာနန်ပန်ကြပေါ့တနားရောက်ပေါ့
တိုက်ပွဲဖြစ်တဲ့နေရာဟာကြီးရောင်းနဲ့အလံဝေးပြီးရွာသားတွေသွားကြည့်ဖို့ခက်ခဲတာကြောင့်အထီးခိုက်အသေးတော့မသိရကြောင်းပြောပါတယ်တခြားဒေသခံတူကတော့တနိုင်ဘက်ကိုရိတ်ခါပို့သွားတဲ့ရင်းနှလုံးကြုံရေးတပ်ဖွဲ့တွေအပြန်မှာ KIA ကကြားပြတ်မိုင်းခွဲတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဘုဒ္ဓူနီကလည်းတနိုင်မြို့နယ်တိန်ကောက်အနီးမှာလည်းအလားတူတိုက်ခတ်ခဲ့ကြောင်းပြောပါရယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲသတင်းကိုမရသေးကြောင်းနဲ့လီဒိုလမ်းမှာစစ်တပ်ဘက်ကစီးရေလှှရှားမှုတွေရှိတာကြောင့်နေ့တိုင်းလိုလိုတိုက်ပွဲတွေဖြစ်နိုင်ကြောင်းပြောပါရယ်
။ကျောင်းလုံးစီမမတက်သေးဘူးအဖြစ်တော့ဖြစ်မှာပါ။ဒါပေမဲ့ဘာမှဖြစ်ဖြစ်ဘူးသတင်းတွေတက်တာမရှိသေးပါဘူး။ခုတဘောကတော့အဲ့ဒီလီဒိုလမ်းဘက်ကတော့နေ့တိုင်းလိုဖြစ်ပါရယ်။โอ้ที่คอมพิวเตอร์ก็เลยตัวอ่ะยิขาปูดาดิชื่อเนาะตัวตัดตะวุ้นจิมาดิลงจงเลลูกชามุดิชื่อแล้วจังตัดตัวเดียวเนี่ยได้ดิคิดได้ชื่อไปแล้วแต่ติติมาปิฐานานี
้ทีนี้ไตปวยဖြစ်တယ်တရုတ်တရားအနီးမှာဒီလားတရက်နေ့ညနေပိုင်းကလည်းไตปวยတွေဖြစ်ခဲ့ပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးတွေဝါရဇွတ်ရွာအတွင်းကြားရောက်ပောက်ကွဲရတာကြောင့်လူနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ပြည်ရတဲ့အင်္ဂါနေ့ကလည်းဗမော်ခရိုင်မုံမောင်းမြို့နယ်အတွင်းမှာစစ်ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်၊ကျူကုတ်ပန်ဆိုင်နဲ့မုံကိုဘက်မှာလည်း MNDAA ကိုဝန်တပ်ဖွဲ့နဲ့ပြည်ခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေရှိခဲ့ပါတယ်။မုံကိုဒေသဘက်မှာတော့ဒီရက်ပိုင်းတိုက်ပွဲတွေပြန်ကြီးနေပေမဲ့စစ်တပ်ဘက်ကအင်အားတိုးချဲ့တာတွေရှိနေတယ်လို့ဒေသခံတူကပြောပါတယ်
။ဒီမှာဖြစ်တာအောက်တိုဘာ၂ရက်နေ့ဒီကနေ့လုံးဖြစ်တဲ့အဲ့ရဒီမင်းကိုကြော်ပါမယ်ဗျာတောင်းလုံးအောက်ပဲမှာဒီနေ့တည်းကတော့နည်းနည်းငင်းနေကြအောင်တန်ကြာဘူးဒီနေ့တည
်း MDA ပြန်ကြားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ပွားခဲ့ကြောင်းအောက်တိုဘာ3ရက်နေ့ကကိုကန်ရှင်းထန်ဒေသပေါပေါရွာ4ရက်နေ့မှာမုံကိုဒေသလုံလောက်လန်းရွာနဲ့9ရက်နေ့မှာတော့ကိုကန်မုံကိုနဲ့တိန်းဒီဒေသတွေမှာတိုက်ပွဲ3ချိန်ဖြစ်ခဲ့ကြောင်းဖော်ပြထားပါတယ်အော်တိုဘလာတရနေ့ကစပြီးတော့၅လကြာစစ်ရေးလှှရှားမှုတွေရထားမဲ့အကြောင်းစစ်ကောင်စီကစက်တင်ဘာလ29ရက်နေ့မှာကြီးညာခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေတယ်လို့သတင်းတိုင်းတွင်းမှာလည်းတိုက်ပွဲတွေနေစဉ်ဆိုလိုဖြစ်နေပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်ဒေသကလီဒိုလမ်းမကြီးပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်ဗီဒီယိုကနေခြားတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြခင်မှာတော့အဖတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်เนาะ Viewing American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် Viewing ကနေ chat တွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ line kilometer 31 32 51နဲ့ line kilometer 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးသားမယ်စီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ခြားတော်ရင်းနဲ့ညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြမနိုင်ငံမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များပေမဲ့စီးလုံးညီညွတ်မှုမရှိတဲ့အတွက်စစ်အာဏာရှင်စနစ်သက်ဆိုးရှင်နေပုံကိုဥအောင်ခင်ကသုံးသက်ထားပြီးတော့ကိုညာဝဲအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အနာဖိတ်တရဲ့တိုက်ခိုက်မှုကိုသုံးလံမှုအတွက်တပီလုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံပြန်ကြပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်အနာသိမ့်တက်ကိုဘုံရန်သူအဖြစ်ပြစ်ပတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်းရည်ရွယ်တပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်။စစ်အာဏာမသိမ့်မီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားရည်ရွယ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့ပြေဆုံးဆွေးနွေးဖို့စီစဉ်နေတော့မှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအမြဲတမ်းအကွဲအပြဲဖြစ်နေအောင်လုံလွယ်စမ်းရှိတာတွေ့ရပါတယ်။လက်ရှိ CDF လှုပ်ရှားမှုပြည်သူ့စန့်ကျင်မှုနဲ့တက်တွင်းပုံကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးဘူးဖြစ်နေပါတယ်။
NCA တနင်္ဂနွေလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထူထားတဲ့တပ်ဖွဲ့10ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေုံရပါတယ် NCA ဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်ရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ KNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာNUG ကိုတိတိယရောက်ကူညီနေပါတယ် NCA အပြည့်ရဆယ်ဘွဲတဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဆိုတဲ့ SSC တောင်ပိုင်းတပ်ဖွဲ့ကတော့ SSC မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်အချို့ကလည်းအပြည့်ရစာချုပ်ပြည့်ပြည့်သွားပြီလို့ဆိုပါတယ်
NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမည်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်။ကရင်နဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်။တပ်မတော်ဟာတိုင်းရင်းသားစီလုံးရေးညီညွတ်မှုကိုချိုးခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကဲညူအဖွဲ့ကြီးတဲကနေအဖွဲ့လူတွေခွဲထွက်အောင်လုပ်နိုင်တဲ့အစီအလာရှိပါတယ်။ကဲညူကခွဲထွက်တဲ့ DKBA စီရင်ဗုဒ္ဓဘာသာတပ်ကိုနေကြားဆောင်တပ် BGF အဖြစ်အသွင်ပြောင်းနိုင်တာတတ်မလို့ပါ။တော်လိုင်းရဲ့တန်ရင့်လေလေအဖွဲ့ခွဲတွေများလာလေလေပြုတ်လာပါတယ်
။ပြည်ရင်ပြည်နယ်မှာတတ်မလို့လက်အောက်ခံ BGF တပ်73ခုရှိတဲ့အနေနဲ့12ခုက DKBA တပ်ဖွဲ့တွေဖြစ်နေပြီးပြည်ရင်ညီညာရေးကောင်စီမှာကျိုင်းစိတ်ကြီးအခြေဆိုင်တပ်ဖွဲ့တစ်ခုသာရှိပါတယ်။လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကွန်ကရစ်မှာ DKBA တစ်ဖြစ်လဲနေကြားဆောင်တပ်တွေအခြေဆိုင်ပါတယ်။ရှမ်းပြည်နယ်မှာတော့နေကြားဆောင်တပ်က5တပ်ရှိပြီးပြည်သူ့စစ်42ဖွဲ့ကျော်ရှိပါတယ်။ပြည်ပြည်နယ်မှာ KIA ကခွဲထွက်တဲ့ NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားဆောင်တပ်3တပ်ရှိပါတယ်။ပြည်ပြည်နယ်မှာလည်းပြည်ရင်တပ်မကြီးကနေခွဲထွက်တဲ့နေကြားဆောင်တပ်3ခုရှိပါတယ်။အပြည့်ရတပ်ဖွဲ့ကြီးတွေကိုနေကြားဆောင်တပ်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့ခွဲတွေကိုတပ်မတော်ကလက်အောက်ခံဘွားရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်
။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မဆလာဆိုရှယ်လစ်ခေတ်ကလည်း တိုင်းလာလက်နဲ့ကင်နီစုဝေးတဲ့အတင်းဖွဲ့တွေရှိပါတယ်။တချင်ကရင်ကယန်ကယန်နီလာဟုပလောင်ပအုတ်ရှမ်းချင်းမွန်ဝါတိုင်းလာဆက်တဖွဲ့ပါဝင်တဲ့မဒတာမျိုးသားဒီမိုကရေစီတအူးကိုတောက်ကိုရခွန်ဆက်ငါးမှာတည်ထောင်ပါတယ်။တောက်ကိုရ83ရေတော်ဘုံကိုစစ်တပ်ကဖြိုခွဲပြီးမကြမီမဒတာနဲ့ကျောင်းသားအဖွဲ့ရဟန်းပြိုအဖွဲ့များပြပယောက်မြန်မာအဖွဲ့စားတဲ့ အဖွဲ့အစည်းအမျိုးမျိုးစုပေါင်းပြီးတော့TABလို့ခေါ်တဲ့မြန်မာဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကိုထိုင်းမြန်မာနယ်စပ်မှာတည်ထောင်ပါတယ်။ရည်ရွယ်ချက်ကတော့နောက်တအစိုးရကိုဖြုတ်ချဖို့ပါပဲ။1989ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရနဲ့အိုးစားကွဲသွားတဲ့ဗိုလ်မှူးကြီးစိန်မြအူဆောင်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ပေါ်ထွက်လာပါသေးတယ်။1992မှာလက်နက်ကင်တွေကိုနိုင်ငံရေးပါတီတည်ထောင်ခွင့်နဲ့ စီးပွားရေးလုပ်ခွင့်ပေးလိုက်တာကိုတိုင်းနာအဖွဲ့ကိုးပွဲကလက်ခံလိုက်တဲ့အခါစီအစိုးရရဲ့နိုင်ငံရေးကစားကွက်တွေကိုဝင်ကကြတဲ့အဖြစ်ကိုရောက်သွားပါတယ်။ပြည်သူ့ပါတီ NLD ကသာစစ်အာဏာရှင်စနစ်မိကုံးချုပ်စီမှာမှုဒါလို့မဖြစ်အောင်အာဏာသိမ်းတာပါပဲ။ဒါပေမဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။
လွန်ခဲ့ပတ်စဉ်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ခင်မှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ပြီးအိမ်မရတာဖြေဖြောင်းနည်းကိုပြောပြထားပါတယ်။ ဖြစ်ပျောက်နည်းတွေကတော့ပုံမှန်မဟုတ်တဲ့အပြောင်းအလဲကိုလက်ခံလိုက်ဖို့နဲ့တကယ်မဟုတ်တဲ့အတွေးမှားတွေကိုပြန်ပြောင်းယူဖို့ဖြစ်ပါတယ်။ဘယ်လိုအကျိုးဆက်တွေရရှိနေပါလဲ။ဒီကြောင့်ကိုတော့ဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးထုကူသမားတော်ကြီးနဲ့မြန်မာစေတက္ကသူတွေရဲ့ဂုဏ်သံပါမောက္ခဒေါက်တာရေမွန်တင့်ဝေကိုကိုမင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
Okay,
ဒီကိစ္စဝင်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာ။ကိုဗစ်ဖြစ်ပြီးအိမ်မရတာကိုဖြစ်ပေါ်နေတဲ့ကုသပုံအကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောက်နေတာတွေကိုဆက်ပြောပြပြီးပါလားဆရာ။
ဒီကတော့ပါလို့ဆိုအဲ့ဒါလေးကိုနားလေပြီးပို့။ငါကနားလေတဲ့ခါကျလို့ရှိရင်အဂျက်စတာလို့လို့ရတယ်ဆိုတာ။ဒါမျိုးကဒါဖြစ်တယ်ဆိုတာဒီယောဂနဲ့ဒီအချိန်မှာဒါနော်မယ်ပြီးတော့ဒီလူတွေချက်မှာပဲ။အဲ့ဒါကိုကိုသိသွားပြီဆိုအဲ့ဒါကိုကြော်တော့ကွာဖြတ်သားမယ်ဆိုရင်ကိုအဲ့ဒါကို
စက်တောင်းထားတာလုပ်လို့ရတယ်။နာတာတော့လက်ခံရတော့ပါပဲ။တချိန်ကျတော့ပျောက်သွားမယ်ဆိုပြလက်ခံလိုက်ခြင်းအပြင်ကိုယ်မှာပူပန်တော့ကကျော့သွားတယ်။အဲ့တော့ acceptance therapy လို့ခေါ်တာပေါ့နော်။ဟုတ်ကဲ့။နောက်ရောဒီဖြေပြောင်းနေတာ။
automatically
ပြန်တွေးရမယ်တကယ်ရောရှောင်တဲ့လူရှိတယ်လားမလာနိုင်ဘူးလို့ပြောတဲ့လူရှိတယ်လားသူကလာဖို့ကြိုးစားနေတာအခွင့်အရေးရရလာမှာပဲဒီလူတွေကငါ့ကိုအရင်တော့ကတော့မချစ်တော့မယ်အဲ့လိုအတွေးလေးပြန်ဝင်တာတက်တက်ပြန်နေကိုယ့်ရဲ့စက်ကပုံများလာတယ်
အဲ့ဒါကိုပြန်ပြီးတွန်းလှန်ပြီးတော့ပိုစတစ်ပရိယာကိုယ်နဲ့ကိုယ်ပြန်ပြီးချင်းစားပြီးသားစုကလည်းအဲ့ဒီတက္ကသိုလ်ပြီးတော့ပတ်ဖို့ပြီးလို့လုပ်ပါတယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီစိတ်အပြောင်းလဲလုပ်ဖို့လိုတာနောက်တစ်ခုကအဲ့ကွန်မြူနတီဘီဟေးဗီယာသယ်ပီလိုရင်းနေတကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးကကိုမကြောက်နဲ့မှုဆိုတော့ဒါကိုပဲကြောက်လန့်ပြီးတော့အဲ့ဒီတခုသူ့ရဲ့လက္ခဏာတခုကဖလက်စ်ဘက်လို့ခေါ်တယ်ခင်ဗျာကိုခံစားရတဲ့သိလို့မျောပါဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးရောကိုခေါင်းထဲကပြစ်ပုံကြီးကမထွက်တော့ တခါကြတော့အပြန်ပြန်တလဲလဲပြန်ပြန်လာတယ်ခုကမှဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးုံပြေးတယ်အထက်လက်ဝန်တို့မရဘူးအဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဂျန်နတ်တီတော့မလာပေါ့နော်အဲအဲ့လိုအတွေးရဟာချောက်ဖက်ကချိန်နဲ့ဆက်လာနေတခုကချောက်ဖက်ကြာသွားပြီလေကောင်းတာလည်းနှစ်ပတ်သုံးပတ်လောက်ရှိနေပြီဆိုအဲ့ဒီတက်တာကိုကိုယ်ကဖြစ်ခဲ့တာဟာကြီးကိုယ်ကမပတ်သက်တော့ဘူးဒါပေ
ို့တည်တည်ဘဝဖြစ်ခဲ့တယ်ဆရာဝန်နဲ့ကျေးဇူးတို့ကြောင့်ကုသမှုဘယ်လိုခံရလို့မိတ်ဆွေပေါင်းစည်းကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ဒါပြန်ကောင်းသွားပြီအဲ့တော့ဟိုအချိန်တော့ကနေအခုချိန်မတူတော့ဘူးဆိုတော့ကိုယ့်နဲ့ကိုယ်ပြန်သတိပေးရမယ်အဲ့လိုကိုဗစ်ဖြစ်လို့ထုံမှရပါတယ်ဆိုပါတော့အဲ့ထုံမှကိုကြေကြောက်ထုတ်တာကအခုချိန်မှာထုတ်တာအကောင်းဆုံးပဲပြန်နေကောင်းလာတဲ့ချိန်မှာကိုမိတ်ဆွေကိုပြောပြတာတို့တချို့ကလည်းချင်းတယ်လေဒါတို့ဒီမှာသွားပြောရင်ဒီမှာလည်းအနောက်ဆက်ဖြစ်နေတယ်နံပါတ်၁နံပါတ်၂ကပြောချင်တဲ့စိတ်လည်းမရှိဘူးဆက်တာကြောက်တာလည်းရှိတာပေါ့အဲ့နားထောက်တဲ့လူကလည်းမမေးရဘူးမေးလိုက်ရင်ပို့ဆိုးသွားမှာပေါ့ပို့ရခံစားသွားမှာအဲ့ဟာမှာကျတော့လူတွေကလည်းနားလေသဘောပေါက်စေချင်တယ်ဒါလေးကိုထင်းထင်းသေးသေးနဲ့ပြောနေတဲ့အနေထားဖြစ်အောင်ဖန်တီးပြရမှာပေါ့နော်ဒါကြောင့်လို့ psychotherapy နည်းပဲကောင်ဆယ်လင်းတော့ရင်အဲ့လိုလုပ်လို့ရှိရင်အဲ့ဒီမှာချိန်ကျက်သွားတယ်အဲ့ဒီမှာချိန်ကျက်သွားရင်နောက်ပိုင်းကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါလေးမရှိဘူးဆိုတော့ကိုယ့်ကနေကိုယ်သတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီကဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတုန်းကတော့ဖြစ်ခဲ့တာပဲအခုချိန်က I'm out of the wood ပေါ့နော်ငါအပြေထွက်လာပြီအခုချိန်ကပြန်ပြေကောင်းမှုကအကျိုးစားတော့မယ်ကိုယ်ကနေမပတ်သက်ပြီးကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ဖွဲထုတ်ရတာ
ဟုတ်ကဲ့စိတ်ကိုဒီကပြစ်စုံပံကိုရအောင်လက်ရှိချင်းလေးရအောင်ပြန်ဆွဲယူရပါဆရာနော
်ဟုတ်အဲ့တော့အမှန်ပြစ်စုံပံနဲ့လက်ရှိဆိုအမှန်ပါပဲအဲ့ဒါကိုကျွန်တော်တို့နေ့နေ့စကားနဲ့ပြောရင် mindful နဲ့ခေါ်တာပေါ့လေကျွန်တော်တို့တရားရှင်းတဲ့လူဆိုကောင်းအောင်သိပါတယ်ပြစ်စုံပံကိုသတိချက်ပြီးတော့အခုဖြစ်နေတာပေါ့လေဟုတ်တော့ကဖြစ်ကြတာလည်းမဆိုင်တော့ဘူးရှေ့ဖြစ်မှလည်းကိုယ်ကစိုးရိမ်တယ်သူကများသောဖြစ်သွား anticipatory anxiety ဆိုတာခဏကောင်းပြီမဲ့လက်ဖြတ်ကြီးမတားအသက်ရှိမှကြက်လာဦးမလားဆိုကြောက်တာပေါ့အဲ့တော့အဲ့ဒါကိုကိုယ်ကဖြတ်လိုက်ပြောခဏဟာကိုပဲအာရုံစိုက်တာကို mindfulness လို့ခေါ်တယ်အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းကျော်သွားမယ်အိတ်တာကပြတ်တာလာမယ
်ဟုတ်ကဲ့နောက်ရောအရေးပါတာ
အဲ့လိုကိုဗစ်မှာအိတ်မတော်တဲ့လူတွေကအိတ်တာအင်မတန်အရေးကြီးတဲ့စိတ်ပဲကိုအိတ်ရေးပြတ်ပြီဆိုရင်စိတ်ကကျလာတယ်မုကကျလာတယ်အချို့ဆိုလို့ရှင်မုက irritable ဖြစ်လာတယ် anger outburst တွေကစိတ်ကဆိုးတာဖြစ်တာလေအဲ့ဒါမုနဲ့အဲ့လိုဆက်သွယ်နေတယ်အိတ်တာနဲ့အချို့ကြတော့လေငကူကအခံရှိတယ်တော့ကြီးကျယ်တဲ့ကိုဗစ်လိုဟာရဲ့ impact ကြီးကြီးကျယ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ပျက်စီးသည့်အထိခြောက်ခြားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်ပဲ depression ဆိုတဲ့စိတ်ကြယောဂကြီးကစပြီးဝင်လာနေတယ်ခင်ဗျအဲ့ဒါ clinical depression ယောဂဖြစ်တယ်ပေါ့လေ thermal depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ရင်ပါရင်းနဲ့နော်နောက်လည်းအခြေတိုင်ရင်ဆိုပြန်ကောင်းလာတယ်ဒါပေမဲ့တချို့အခံရှိတဲ့လူကအဲ့ဒီ on top of that စိတ်တက်ကြတဲ့ယောဂကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလည်းသတိချဖို့လိုပါတယ်ဘာလို့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစားမစားနိုင်ဘူး weight တွေကျလာမယ်ခုနဖြစ်တာတွေပို့ပြီးတော့ဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမယ် negative ဖြစ်လာမယ်လူနဲ့မတွေ့ကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပြီးတော့ဆိုးလာပြီးတော့တချို့ဆိုရင်ဒီဘောကနေတော့မထူးတော့ပါဘူးနောက်ထပ်ပေါက်ရှာတော့ပြီဆိုပြီးတော့ suicide တဲ့ thought တွေပေါ်လာရင်ရှိအဲ့ဒီ suicide တဲ့ thought ကိုကျွန်တော်တို့မကာကွယ်နိုင်ဘူးဆိုရင်ကိုယ့်ဘဝကိုလုံးချတာအခြေဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်တက်ကြတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်သူကသိဖို့ကဘယ်ရှိမှတတာဖြစ်နေပြီဆိုတော့တက်ကြောနေသူကသိဖို့လိုတယ်ကိုယ်နဲ့ကိုယ်လေးကိုကသတိချဖို့လိုတယ်။ဖြစ်ရင်ခုန antidepressant ဆေးတွေကို A4 လောက်တည်းပဲနည်းနည်းပေးတဲ့ဆေးကိုပဲ effective ဖြစ်အောင်လိုအပ်တယ်လို့ပေါ့လေ။ဆရာဝေကပေးတတ်တယ်ပေါ့နော်။6လလောက်7လလောက်တော့။အဲ့ဒါဆို depression ကာကွယ်လို့ရတယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဘာစင်ဂျမအီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကြာတော်ရင်းနေ့ညပိုင်းအတွက်နောက်ဆုံးအပတ်စဉ်ကနာတစ်ခုဖြစ်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ဒီမှာအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်မတော်ပူးပေါင်းတပ်တို့ကနေဇက်တိုက်သိမ်းပိုက်နေပါတယ်ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်ခုကအချင်းချင်းတိုက်ခိုက်လို့ရွှေလင်းခရိုင်ကကြေးလက်ရွာသားတဦးတီထိမှန်သိဆုံးပြီးတော့ရွာသူရွာသားထောင်ခဏလောက်ကနေရက်ကနေဆုတ်ခွာရပါတယ
်ကျမကနန်းဟောင်းမှာရှင်တရေတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ဝန်သူရွာကစစ်ကောင်စီတပ်စခန်းတစ်ခုကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ဆိုဖယ်နဲ့ချင်းအမျိုးသားတပ် CNA တို့ပူးပေါင်းအဖွဲ့ကသိမ်းပိုက်ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်။အော်တိုဘာလ3ရက်နေ့ကသိမ်းပိုက်ပြီးမိရှို့လိုက်တာလို့ CDF ဆိုဖယ်ကတရင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတပ်စခန်းဟာထန်တလန်မြို့ကနေ45မိုင်လောက်ဝေးပါတယ်။အဲ့ဒီတပ်စခန်းမှာရှိတဲ့စစ်ကောင်စီတပ်သားတွေကိုတော့စက်တင်ဘာလ30ရက်နေ့မနက်ပိုင်းကရဟတ်ရင်နဲ့လာရောက်ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့တုန်းကလည်းချင်းပြည်နယ်ထန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုခြေအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကသိမ်းပိုက်လိုက်ပြီးအဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့လည်း CDF ကထုတ်ပြန်ထားပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကျေးရွာတချို့မှာရဲရွာလုံးခြုံရဲအတွက်ဒေတာခံတွေစစ်တင်တန်းတက်ဖို့ကရင်ပြည်နယ်နယ်ခြားစောင့်တပ် PGF ကရွာသူရွာသားတွေကိုလိုက်လံဖိအားပေးနေပါတယ်။အောက်တိုဘာလ4ရက်နေ့ကစစ်တင်တန်းတက်ဖို့လိုင်းပွဲမြို့နယ်မှာရှိတဲ့ကြုံပကိုကော့စွန်ပေါင်းအုံနှပင်နဲ့အနိနာကျေးရွာချို့ဒေတာခံတွေကို PGF တိုက်ရင်အမှတ်13-11ကနေဆင့်ဆိုခဲ့တာပါ။စစ်တင်တန်းတက်ဖို့ PGF ကနေစီယုံပြောဆိုတာရှိပေမဲ့တက်ရောက်တဲ့သူမရှိတာကြောင့်မင်းနိုင်စနစ်နဲ့လုပ်ဖို့မှတ်ပုံတင်မရှိသေးတဲ့လူတွေအနေနဲ့လည်းမှတ်ပုံတင်လုပ်ပြီးလိလတ်နေတဲ့ကျေးရွာအုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်အရွေးခံဖို့ PGF ဘက်ကပြောဆိုတာတွေလည်းရှိပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်မြောက်ပိုင်းကကျေးရွာတချို့ကိုအရက်ဘီယာကော်ဖီမစ်နဲ့ဓာတ်မြောစာအပါအဝင်အဝတ်အထည်တဲယိုခွင့်တွေကိုမြန်မာနယ်ခြားဆောင်တပ်ဖွဲ့ကကန့်တက်လိုက်ပါတယ်။စက်တင်ဘာလနောက်ပိုင်းကစပြီးဒီနေ့အထိကန့်တက်ထားတာပါ။အခုလိုကန့်တက်ခံနေရတဲ့ကျေးရွာတွေကတော့တစ်တုံးနားခွဆုံ၊တောင်ပြူ၊နတ်တာတောင်နဲ့ကျိန်ချောင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာပေါင်း40ခန်းရှိပြီးစက်တင်ဘာလကတည်းကကန့်တက်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီလိုကန့်တက်ထားတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတင်ဖို့စီလိုလို့ကန့်တတ်တာလို့အာဏာပိုင်တွေကဆိုပေမဲ့ AA ကိုမထောက်ပံ့နိုင်အောင်ကန့်တတ်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေပြောဆိုပါတယ်အဓိကအခက်ခဲနေရင်ဆိုင်နေကြရတာကတော့မောင်တော်တရားခံတွေပဲဖြစ်တယ်လို့လည်းသိရပါတယ
်မွန်ပြည်နယ်မှုတုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဂျေးရွာဥက္ကရာအိုးဝင်းခေါ်အဝင်းကိုဖမ်းဖို့သူ့ရဲ့သားနဲ့စနီးကိုများခေါ်ပြီးအာဏာသိမ်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်အောက်တိုဘာလ4ရက်နေ့ကစနီးနဲ့သားနှစ်ဦးကထောက်ခံစာလာလို့စဉ်ကြီးရွာအာနာပိုင်ရေစစ်တပ်တို့ကဖမ်းဆီးလိုက်တာပါအဲ့ဒီကနေသူ့ရဲ့သားနဲ့စနီးကိုဖုံးခေါ်စေပြီးအိမ်ပြန်ရောက်စဉ် NLD ပါတီရဲ့ဤပတော်ကြီးရွာဥက္ကရာဦးဝင်းကိုရဲနဲ့စစ်သားတို့ကစောင့်ကြိုဖမ်းဆီးလိုက်တာဖြစ်ပါတယ်စစ်ကောင်စီရွေးချယ်ခန့်အပ်ထားတဲ့ဤပတော်ကြီးရွာအုပ်ချုပ်ရေးမှူးနိုင်မန်းကိုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကလှုပ်ကြံတပ်ဖြတ်ခံလိုက်ရတဲ့အမှုမှာဦးဝင်းပါဝင်ပတ်တည်းမှုရှိတယ်ဆိုတဲ့ဆုဆွဲချက်ကြောင့်အဲ့ဒီကလေးကဦးဝင်းမိသားစုတောထဲမှာပုန်းရှောင်လာရတာအခုဖမ်းဆီးခံရတဲ့အချိန်ထိပါပဲ
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကင်မြို့နယ်အတွင်းမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP တို့ကြားတိုက်ပွဲကြောင့်ရွာသား၄ဦးလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။အော်တိုဘားလ၄ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြရမှာပန်ကေတုအုပ်စုကုန်းပေါင်းရွာထဲကိုလက်နက်ကြီးကျခဲ့တာဖြစ်ပါတယ်။တိုက်ပွဲကြောင့်ရွာသား၈ရာကျော်နေရကနေညတွင်းချင်းစွန့်ခွာကြရပြီးကြီးစားထိမှန်တန်ရာရတဲ့စိုက်လွေနဲ့ဇနီးသားသမီးတွေကိုတော့ပရဟိတအဖွဲ့ကမိုင်းကင်စေယုံကိုပို့ဆောင်ဈေးကုပေးခဲ့ပါတယ်။တန်ရာပြင်းထန်တဲ့အသက်30နှစ်အရွယ်စိုက်လွေကတော့အော်တိုဘားလ5ရက်နေ့မှာမိုင်းကင်စေယုံမှာပဲတိတ်ဆုံးသွားခဲ့ပါတယ်။လက်ရှိမှာတော့တိုက်ပွဲကြောင့်နေရကနေစွန့်ခွာတိတ်ဆောင်ခဲ့ရတဲ့မိုင်းကင်မြို့နယ်ထဲကရွာသား3000လောက်ရှိတယ်လို့စစ်ဆောင်ကူညီပေးနေတဲ့အလူရှင်အဖွဲ့တွေစီကသိရပါတယ်။
ပကိုးတိုင်းညောင်လေးပင်ခရိုင်တွင်ကကြေးရွာအုပ်စုတစ်ခုကိုလူငယ်အယောက်30စီပေးဖို့စစ်ကောင်စီတပ်ကဆင့်ဆိုနေတယ်လို့ညောင်လေးပင်ခရိုင်ကဒေတာခံတွင်နဲ့ခရိုင်ယူဘက်ကပြောပါတယ်ပကိုးတိုင်းညောင်လေးပင်ခရိုင်ရှိရွှေကျင်မုံမြို့နယ်အတွင်းကကြေးရွာအုပ်စုတွေမှာရှိတဲ့ဒေတာခံလူငယ်တွေကိုပေးဖို့စစ်ကောင်စီဘက်ကပြောဆိုလာတယ်လို့ဒေတာခံတွေကပြောပါတယ်ညောင်လေးပင်ခရိုင်ရှိဒေတာခံကင်လူ ne tarajo che ya osu the win yak bi che ya osu de khu lu yak 30 pe pho ma pe yin lai lan phan yu me lo le ywa tu ywa ta de ko chin chao de chang kyan yu bet ka thauk pyan tha ba de
အခုတတင်းလာရုပ်ဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးခရိုင်စောက်တော်မြို့နယ်ကရွာသား၁၈ဦးပျောက်ဆုံးပြီးလူနေအိမ်၁၃၀ကျော်မြေရှုခံခဲ့ရတဲ့ကျိမကျေးရွာသားတွေနေရပ်ပြန်နိုင်ဖို့အစိုးရကအခုညတောင်းခံခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရှိတဲ့အတွက်အခုအချိန်ထိနေရပ်မပြန်နိုင်သေးပါဘူးသူတို့နေရပ်ပြန်ဖို့ဘယ်လိုမျိုးအခက်အခဲတွေရှိနေသလဲဆိုတာကိုတော့မောင်အေးကနေစူးစီ
lo pyo ba de
Yambo keke ga taung de papat le ma tamro sit tat twin shi ni lo jama ro ma pyan phit bu pyan ba yin le ain ngwi niya re ma shi bu sawat ni yi atwa le mya so akhe khe shi ba de
2020 khu nai mela ga chaut daw myo ni taung ma jit yo ni pae wan jin ma rakhai tat daw ei na tai pwe de phit paw de ya daw ro lung jwe thop pyet khe ya bi de na ni ain dia jwa mi chok khan tha ya de lo ran na shi de lu ni ain dwe le phya si khan khe ya da ba pyin ne taung wa shu tu de ko ne ya pyan nai bwa daw ni ain dwe saup pwe phu a ni na ga site တွေကိုဖေပေးဖို့နဲ့ site ကဖန်စီတော့ပြီးပျောက်ဆုံးနေတဲ့ကြေးရွာသားတစ်ဆယ့်ချောက်ဝတ်တော့မိသားစုတွေကိုကျင်းနေအောင်လုပ်ပေးဖို့အပအဝင်အခြား၅ချက်ကိုလွန်ခဲ့တဲ့ AB လကစာရေးတောက်ဆိုခဲ့ကြပါတယ်ပြည်နယ်တာဝန်ရှိသူတွေကိုနေရက်ပြင်နိုင်ဖို့တော့စာရေးတံပြတောက်ဆိုထားတာ၃ကြိမ်ရှိပြီဖြစ်ပေမဲ့အကြောင်းအမျိုးမျိုးပြနေတယ်လို့တောင်းမကြောက်စရာတော့ကအခုလိုမိပါတယ
်တဲ့တော့စာတင်ထားတာ၃ကြိမ်ရှိတယ်ဘုရင်ကြီးကိုသူတို့ကဆောက်ပေးမယ်ဆောက်ပေးမယ်ဆော့ပြီးဆော့ဒီမှာဘယ်လည်းရဲမှာဆော့ပေးမယ်ပေါ့အဲ့လိုမျိုးတိုက်တာကိုသူကဖြစ်စီရှင်တယ်ဟိုဟာလို့လို့ဒီဟာလို့လို့ကိုနာပါရဲ့ပေါ့အတောင်ပြဝေးကြီးထောက်ရတာဆက်စစ်ရှိတယ်အားဟိုတောင်ပြအဲ့လိုမဟုတ်ဘူးပြည်သူလူထုကအရေးကြီးဆုံးပဲ
စေတနာရှင်တွေရဲ့လူငွေတွေနဲ့ကျန်နေတဲ့အဆောက်အဦတွေကိုမပြားစီရအောင်ထိမ့်သိမ့်နေရပြီးရွာသားတွေပြန်ဖို့တော့အဓိကအတားအဆီးတွေကိုလည်းဆရာတော်ကအခုလိုစားမိပါတယ
်အခက်ကြီးတော့အဓိကနံပါတ်၁ပါလဲဆိုတော့မိုက်အန်တွေရှိတယ်မိုက်အန်တွေကိုဥစ္စာတော့တောက်တယ်ဒီရွာသားတွေရွာပြန်သွားလို့ရှိရင်ပေါ့တော့တောင်းလို့သွားရရမှာဟန်ကဲဥငယ်တော့မသွားပြီးတော့လုံးလုံးပြမှာလေးလုံးပြမှာဒီပါလုံးပြမှာပေါ့အဲ့လိုမျိုးပါလဲရှိတယ်ဒါပေမဲ့ဟိုကဆက်မတော်နေတော့မှာပေါ့သူတို့တက်ဆန်းနေရှိနေဆိုတော့လူစုလူစုကဆန်းလာဆင်းမလားဆန်းမလားအဲ့လိုမျိုးကိုလည်းစောက်ဖိတကလွှမ်းမှုနေတယ်
ရခိုင်ပြည်နယ်မှာရခိုင်တက်တော်အေအေနဲ့မြန်မာစိုးရစိုက်တိုက်တို့အကြောင်းနှစ်နိုင်ကြာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူစိတ်နဲ့ရှိပြီးနေရက်ဆက်ခွာခဲ့ကြရပါတယ်။လာရှိအချိန်မှာတိုက်ပွဲတွေမရှိတော့တဲ့အတွက်တချို့တော့နေရက်ပြန်တော့ကြပြီဖြစ်ပေမဲ့နေရက်မပြန်နိုင်သေးပဲထောင်နဲ့ရှိတဲ့ပြည်သူတွေဟာစိုက်ပိတ်လျှောက်စခန်းတွေမှာရှိနေစေဖြစ်ပါတယ်
။ဆက်ပြီးတော့85နှစ်ပြည့်တော်မဲ့လာမယ့်စင်ရတုပြည်တော်စုနှစ်ကိုကြိုဆိုလိုက်တာဖြစ်တယ်လို့ကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့နဲ့ထားရငြိမ်းချမ်းရရှိစေရေးငင်းကြီးလုပ်ငန်းစဉ်တွေကိုတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်အသီးရက်သက်တမ်း၅လကြာထပ်မံတိုးလိုက်တာလို့စစ်ကောင်စီရဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံကစက်တဘာလနောက်ပိုင်းကထုတ်ပြန်လိုက်တဲ့အပေါ်ငင်းကြီးဖြစ်စင်မှာပါဝင်တဲ့သူတွေတိုင်းသားခေါင်းဆောင်တွေကဘလို့မြင်ပါသလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်အခုလိုပြည်ရဆိုင်ကြီးကြီးညာတာဟာစစ်တပ်ကခဏခဏလှုပ်ပြနေတာဖြစ်ပြီးဘာမှထူးမလာဘူးလို့ကင်ယူကင်ယမျိုးသားစီယုံပြောခွေရဘဒိုစောတော်နီကအခုလိုပြပါတယ်
။ဒါကြီးကသူကခဏခဏလုံတဲ့ကိစ္စပဲနောက်ပြီးတော့ဘာမှလည်းအသေးဝင်ဖြစ်ပါဘူး။ဘာဖြစ်လဲဆိုတော့ပြစ်ခါရသေးရတာကျွန်တော်တို့ကမဟုတ်တခြားဖွဲ့နဲ့အတူတူပဲလုပ်တာပဲ။နောက်ပြီးတော့ပြစ်ခါရသေးဒီနေ့လုပ်တယ်ဒီနေ့ပဲကျွန်တော်တို့ဒီမှာဝင်သွားထားလိုက်။ဒါဘယ်လိုရှင်လို့ရမလဲ
။အပြစ်အခရက်စဲရေလုပ်တယ်ဆိုတာကောင်းတဲ့လက္ခဏာပဲလို့ဆိုရပါမယ်။ပြဿနာတွေရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်မယ်နဲ့ငင်းကြမ်းရေးအစ်စ်မှန်ရဖို့ဆိုတာမလွယ်ဘူးလို့ GNC ဖွဲ့ဝင်မှပါဝင်ခဲ့ဦးတယ်။ပြည်သူပါတီဥက္ကဋ္ဌဦးကုကကြီးကအခုလိုဆိုပါတယ
်ဟုတ်အဖြစ်ကရစဲကြီးရုပ်တယ်ဆိုတာရေဘူးရတော့ဒါကောင်းတဲ့လက္ခဏာပေါ့သို့တော့တကယ်ဒီပြဿနာကြီးရဲ့အကြောင်းရင်းပေါ့နော်ဟိုအခြေခံတွေကိုမဖြေရှင်းနိုင်ရဲနဲ့ကတော့ဟိုငြိမ်းချမ်းရေးအစ်စ်မှန်ကိုရဖို့ဆိုတာမလွယ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဟို NCA မှာဆိုရင် NCA လက်မှတ်ထိုးပြီးတဲ့အခါမှာအဲ့ဒီ NCA ဂရိကဝတ်တွေကိုချိုးဖောက်မှုရှိမရှိဆိုတော့ကိုစောင့်ကြည့်တယ်ကျွန်တော်မက်ကနီဇင်ရှိတယ်ပေါ့နော
်စစ်ကောင်စီအနေနဲ့2008ခြေခံဥပဒေအတိုင်းနှစ်နှစ်အတွင်းမှာတင်းငင်အေးချမ်းအောင်လုပ်ပြနေတာဖြစ်ပြီး
ແລະໂດຍພິລາດານະຕາຊາຊີວ່າຢູ່ນາຍງານຍີ້ລີລາໂຕອຸຍເທົ່ນຕີບໍວ່າອະຄຸລູຕົງຕາပါແດ່ຫນ້າຊິເຊກອຸປະລິຍາສືອັນນີ້ຫາໂຕວ່າປະຖະມະຕະເນປີ້ນອກຖ້າ 6 ລະ 6 ລະອັດຕັນນະຈ່ອງໂຕຫນາຍປີດໍອັນນີ້ອັດແດມມາອັນລູຕິນຍີ້ອີ່ຈັ່ງອຸປະລິຍາ
ဒီမငိမ့်မချမ်းဖြစ်လာတာကအာနာသိန်းအဲ့လိုအာနာထိုင်းလိုက်တာပေါ့ဗျာဒီပွဲလာတည့်ရက်နေ့နောက်ပိုင်းမှာအပူဟိုဆိုးလာတာပေါ့အစောကလေးကအဲ့ဒီလိုအာနာထိုင်းတဲ့ကိစ္စမလုတ်ခဲ့ဘူးဆိုရင်တော့ဒီဟာကပေါ်လာကြအကြောင်းမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်အဖြစ်ရက်ကာလပေါ့အခုအောက်တိုဘာလ၁ရက်နေ့ကနေ၂၀၂၂ခုနှစ်ဖေဖော်ဝါရီလ၂၈ရက်နေ့အထိ၅လကြာထပ်မံတိုးမြင့ ဒီနေ့အချောက်ရရန်ရရတွေကိုနောက်ဆက်ထိပ်ပါတိုက်ခိုက်ခြင်းကအပါသမတော်ရဲ့စီရင်လှုပ်ရှားမှုကိုရပ်ဆိုင်ပေးမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြေးရွာဥက္ကဋ္ဌတအူးကိုဖမ်းဖို့တားနဲ့စနီးကိုအရင်များခေါ်ဖမ်းဆီးလိုက်ပါတယ်။ရှမ်းပြည်မှာတော့ရှားလက်နက်ကင်တပ်နှစ်ခုကအချင်းချင်းတက်ခိုက်လို့လွှဲလင်းခရိုင်ကကြေးလက်ရွာသားတအူးကြီးစာထိမှန်တေဆုံးပြီးရွာသူရွာသားထောင်ကနန်နေရာကနေစွန့်ခွာနေကြရပါတယ်။သောရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ
တော်ရရှင်လေးခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် VUE ကနေ့ခြေတော်ရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့ VUE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါဝင်၅ဦးပေါ်ဆွေးကျက်တင်ထားတဲ့နိုင်ငံတော်လေးဝက်ချက်အုပ်ဝင်ပုံမှ31ကားငယ်အမှုကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးကြတာမှာတရားခွင်နဲ့ပတ်သက်လို့ဘာသတင်းမှမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေပေါ်ဆွေးကျက်တင်ထားတဲ့အမှုတွေကိုနေပြည်တော်တည်ဆန့်တရားရုံးအထူးခွင်ရုံးနေမှာကြားနာစစ်ဆေးတာတွေပြုလုပ်နေတာမှာကြားနာမှုပြီးတိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားအမှုလာအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလိမ့်ရှိပေမဲ့ဒီကနေ့မှာတော့ရှင်းနေတွေဘက်ကမီဒီယာတွေကိုပြုံတရားထောက်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့လည်းမရခဲ့ပါဘူးခင်ဗျာမြန်မာစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုလအတွင်ရောက်လာတဲ့အချိန်မှာနိုင်ငံတော်အကြမ်းဖက်ဖောက်ခွဲမှုတွေနေ့စဉ်ဆိုးဆိုးလို့ဖြစ်နေသလိုစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏအထိရှိနေသေးပါအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမြောင်လိုင်းရန်ကုန်မြို့ကိုရောက်ရှိနေချိန်မှာလူမျိုးရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရှုကနယ်မြို့ပွဲအနီးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်ပောက်ကွဲမှုကြောင့်သေဆုံးဒဏ်ရာရတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆင်မှုတွေပြုလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါရခင်ဗျာငွေလဲနှုန်းအကျတဲ့ကိုကင်တွယ်နေပြီးဈေးတွေကဗဟိုပံရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့စစ်ကောင်စီကဗဟိုပံအကြီးအကဲအရာရှိတဦးကပြောပါတယ်ဒါပေမဲ့မြန်မာကျပ်ငွေရဲ့တန်ဖိုးက600ခန့်နှုန်းကျော်ရော့ချသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းပြီးကြတဲ့အစည်းအဝေးကျဆင်းလာခဲ့တာဟာပပနာအဖြစ်800ခန့်နှုန်းငဲသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖုံးပွေရေးဘဏ်တို့ကပြောကြပါတယ်ပို့ကုန်ကရရှိတဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘိုးဘဏ်ကပြတ်ထန်းထားခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချိန်နိုင်လိမ့်မယ်လို့ဘိုးဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်ခင်ဗျာCOVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်အနည်းငယ်ရော့ကျသွားပေမဲ့ကူးစက်သူတွေအခုအချိန်ထိရှိနေသေးပါစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဒီကနေ့၈နာရီမှာထုတ်ပြန်တဲ့သတင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန့်တက်မှုပေါင်း 18,829 ခုကိုစစ်ဆေးခဲ့တာမှာ 1,349 ဦးမှာရောဂါပိုးတွေ့ရှိနေကြောင်းဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့ Sabine Sanya Engineer Rigaro Nashwan Kaline, John Dryden Upchibare, Few American Sanya Chadarini Nyava in Mavada season ago, Yamasanajina Kunaigani, Senai Line do meet the Tonsa Ne, Mazatin and Lila meet the Tiakuze Rugani, Tanlan Bigera Pibare, Few go Nasine Twale, Chizu Tamare, Torashini Alo, Shinan Chani Javazik, Mia, Tanojanaiva.
This program has